တရုတ်ပြည်သူ့သမ္မတနိုင်ငံရဲ့ပြည်သူ့လွတ်မြောက်ရေးတပ်မတော်ထူထောင်ခဲ့တာအနှစ်60ပြည့်တဲ့ထိမ့်မှတ်ခန္ဓာကိုမနေ့တုန်းကမြို့တော်ဘေကျင်းမှာကျင်းပခဲ့ပြီးတော့ကွန်မြူနစ်ပါတီရဲ့အုပ်ချုပ်မှုကိုတပ်မတော်ကသစ္စာစောင့်သိမှုဟာအရေးကြီးတဲ့အကြောင်းတရုတ်သမ္မတရှီချင်းပင်ကပြောခဲ့ပါတယ်။တရုတ်နိုင်ငံနေနဲ့ပိုင်ဆိုင်တဲ့နယ်မြေတွေကိုပြင်ပအင်အားစုတွေလက်ထဲဘယ်တော့မှအကြောက်ရောက်မခံဘူးလို့လည်းတရုတ်သမ္မတရှီချင်းပင်ကဆိုပါတယ်။ပြီးခဲ့တဲ့စနေတနင်္ဂနွေနေ့တုန်းကတော့နှစ်ပေါင်း60မြောက်တပ်မတော်နဲ့ထိမ့်မှတ်ခန္ဓာစီရေးပြအခမ်းအနားကိုလူရင်အားအကြီးကျယ်သုံးပြီးတော့ကျင်းပခဲ့ပါတယ်။တရုတ်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်တဲ့နယ်မြေမှန်သမျှကိုဘယ်နိုင်ငံရေးပါတီဘယ်အဖွဲ့အစည်းနဲ့ဘယ်လူမျိုးကမှဘယ်ချိန်ဘယ်ပုံစံမျိုးမှခွဲထွက်ခွင့်ပြုမှာမဟုတ်ဘူးလို့တရုတ်ပြည်သူ့လွတ်မြောက်ရေးတပ်စစ်မြေရာရှိနေတဲ့ကွန်မြူနစ်ပါတီထိပ်တန်းအဖွဲ့ဝင်တွေရှေ့မှာတရုတ်သမ္မတကအလေးနဲ့ပြောဆိုခဲ့တာပါ။တရုတ်နိုင်ငံဟာအထူးသဖြင့်တောင်တရုတ်ပင်လယ်ပါဝင်နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတာဖြစ်ပြီးတော့အာရှပစိဖိတ်ဒေသတွင်းကအင်းနီးချင်းနိုင်ငံတွေရဲ့ကန့်ကွက်မှုတွေကြောင့်မှတောင်တရုတ်ပင်လယ်တွင်းကျွန်းတွေကိုမြေဖို့ပြီးတော့စစ်ကမ်းတွေဆောက်လုပ်နေတာပါ